အစိုးရတဲ့လက်ထက်စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနအနေနဲ့ပြည်တွင်းကုန်စည်ကုသရန်ဝယ်ရေးအဆင်ပြေချုံးမွေစေဖို့ပြည်ပနဲ့ကုန်သွယ်ရေးမှာပိုးပြီးတော့မှတိုးတက်ကောင်းမွန်စေဖို့နဲ့နိုင်ငံအနေငယ်ပေါ်မှာပဲမိခိုအားထားနေရတဲ့ကုန်သွယ်ရေးကနေဈေးကွက်ကိုဖြတ်ပြီးတော့ကြဲကြဲပြန့်ပြန့်ကူးလူဆက်ဆံနိုင်ရေးတွေကိုဦးစားပေးလှုံ့ဆော်သွားမယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်က VOA နဲ့တိကျတွေ့ဆုံမေးမြန်းခန်းမှာပြောပါရယ်ပြည်ထောင်စုဝန်ကြီးအဖြစ်အတည်ပြုခံထားပြီးရပ်ပိုင်းအတွင်းမှာပဲ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကဝန်ကြီးဒေါက်တာတန်းမြင့်ကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
စီးပွားကုသဝန်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်သလောက်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာထည်ထည်ဝင်ဝင်ဆောင်ရွက်ရမယ်ပြီးတော့ကုသရန်ဝင်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသဒီစီးပွားကုသဝန်ကြီးတယောက်အနေနဲ့ဖြစ်လာတဲ့တာဝန်ယူရမယ်ဆိုလို့ရှိရင်ဘာအုံများဦးစားပေးပြီးဆောင်ရွက်ချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလို့ချစ်တာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်ဒီကုသရန်ဝင်ရေးပေါ့ဒီမှာဒီနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းသူတင်လေသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လို့ရှင်သူကတင့်တော်တဲ့ဈေးနှုန်းသူ့ကိုရမှာပေါ့လေတစ်ဖက်ကဒါဝေါ်တစ်ခါကျွန်တော်တို့က10 point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းတင့်တော်တဲ့ဈေးနှုန်းပေးရမှာလေပို့ကုန်ကြတော့လည်းတင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်လဲဆိုတော့ funky price ဆိုတဲ့ဒီတောင်တန်းမားတဲ့ထုတ်တဲ့ဈေးနဲ့တစ်ခါစားသုံးဈေးကအင်မတန်ကွာဟနေ50 50 60လောက်ကွာတဲ့ခါကြတော့အပေါ်ကတော့ထုတ်လုပ်သူလက်သမားတောင်းသမားဈေးနှုန်းကအမြန်နှိမ့်ပြီးတော့စားသုံးသက်ပုံများနေတယ်ဒီကြားထဲမှာဒီ trade ပေါ့လေဖြန့်ချီဆိုတဲ့ခါကြတော့ဒီမှာက supply chain ပေါ့ဖြန့်ချီအပိုင်းမှာဘာလို့ဆိုတော့ချုံးမှုမရှိဘူးဗျာဒါပေါ်ကျွန်တော်တို့က trade route ပေါ့ဗျာလေ
ကိုယ်နေလမ်း
ဒီပို့ဆောင်အဓိကဒီပို့ဆောင်လည်းပါတယ်လို့အခြားအရာဆက်သွယ်အခြားအရာလည်းပါတယ်ပေါ့ဗျာဒီတမားပြည်နယ်ဒီမဆိုတဲ့ပြန့်ချီမှုတွေဒါလည်းပါတော့ဒါကိုကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးဝင်ကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နဲ့ဒါတွေကပြည်ပင်ပြောင်းလဲရမှာပဲလမ်းပန်းဆက်သွေးကောင်းမှုတို့အတားအဆီးတို့မလိုအပ်သောဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုကလည်းကျွန်တော်တို့ကပြည်ပနဲ့ဆက်ဆံတဲ့အခါကျတော့လည်းပြည်တွင်းကလည်းတိတိကျကျယနေ့အထိတဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကုန်ကပို့နေရတဲ့အခါကျတော့ဒါလည်းအတက်ကျရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီကုံတွယ်ရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြပွင့်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်ပြတ်ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြတ်ကုလူဆက်ဆံမှုကလည်းအဓိကပြဿနာဖြစ်တော့ပေါ့
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းဟိုထဲထဲဝင်ဆောင်ရွက်ခဲ့ဘူးလေဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲအဲ့တော့ကျွန်တော်စီကဆရာမစောတော့ပြောဆိုပေါ့နော်အပြည်သူကဒီနှစ်ပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါးစည်းခံရတဲ့ခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလိုက်တာမျိုးလို့ဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပို့တိတာပေါ့လေဒါလူတွေပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဒီအတိကျပါတယ်ဒီလိုလိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကျန်းမာရေးပညာရေးတွားရေးလာရေးလုံခြုံရေးအတရားပြေစိုးမိုးရေးအဲခုနတစ်ပတ်ကဟိုဒီရှေးမြောက်ဘက်ဖြစ်နေတဲ့ငင်းငယ်စသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့ခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလင်ငင်းတော့ကျွန်တော်တို့ကဒီအဲဆင့်စင်မဲ့ကျွန်တော်လုပ်ပြန်မှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲတပတ်ကလည်းကျွန်တော်တို့ကကြည့်မယ်ဆိုရင်အစိုးရတက်တက်လာတဲ့ခါကျတော့ကျွန်တော်တို့အစိုးရရဲ့အည်သွေးဆိုတာလေဒါကလည်းထည့်သွင်းစဉ်းစားရတာပေါ့လေနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါကလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီပေါင်းလေးရဆောင်ရကြမှာပေါ့တပတ်ကလည်းဒီဘာပဲဖြစ်ဖြစ်ကျွန်တော်ဖုံဖြဲနိုင်ငံကြီးမှာဒီ public good ဆိုတဲ့ကျန်းမာရေးပညာရေးတွေကအစိုးရဘက်ကပဲအားလုံးဒီဆောင်ရတဲ့ခါကျတော့ဒီကျွန်တော်တို့ကအစိုးရရဲ့ policy လုပ်ငန်းဆိုင်ရာများဝန်ထမ်းနဲ့ပဲဆောင်ရွက်ရမှာဒီဝန်ထမ်းနဲ့အရေးသေးမြင်မှုတို့အဲဒါဥပဒေနဲ့နာမှုတို့ပုံလေးမြင်သာမှုကလည်းဒါကျွန်တော်စိန်ခေါ်မှုပဲဖြစ်ဒါလည်းကျွန်တော်တို့ဝန်ထမ်းနေနဲ့ပူးပေါင်းဆောင်ရမှာတစ်ဖက်ကလည်းကျွန်တော်တို့ကဒီ budget ပေါ့ resource ပေါ့ဗျာဒါကျွန်တော်ကြည့်မယ်ဆိုရင်ဒါ number ဆက်သွယ်ရေးတို့မီးတို့လက်စစ်တို့ရေတို့တစ်ဖက်တို့တစ်ဖက်ကလည်းဒီ institution နဲ့ infrastructure ပေါ့ဗျာဒီကျွန်တော်တို့အစိုးရအဖွဲ့အစည်းဝန်ထမ်းတွေရဲ့စွမ်းရည်ပေါ့ဗျာတစ်ဖက်ကလည်းဒါကျွန်တော်တို့ကလူမှုဖွဲ့စည်းတွေနဲ့ คุณน่ะပြောတယ်စိန်နောက်ရှင်ဖွဲ့တယ်သူတို့ရဲ့လဲစွမ်းရည်ရဲ့ဒါလဲကျွန်တော်စိန်ခေါ်မှုပေါ့ပိုကန့်တဲ့ချက်ကကျွန်တော်တို့ကဘတ်ဂျက်ဝင်လို့ပေါ့အရာရာမှာကျွန်တော်တို့ကအစိုးရဘတ်ဂျက်ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်ကလည်းသိရတိုင်းပဲလေကျွန်တော်တို့မှာကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီဘတ်ဂျက်ကိုရောင်းဝယ်ကိုအဲကျွန်တော်တို့ကကြိုးစားပါနာရောင်းချဖို့ကြောတုံးနေမှာစီစီဆင်းနဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့ဒါနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့လည်းအောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်စစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရန်ဝယ်ရေးဝင်ကြီးဌာနဆိုတာလည်းဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါဝန်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝင်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဗာရီများအကောင့်ထဲပို့ကိုစဉ်းစားထားပါလိမ့်ရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါရီကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကရာလည်းပြောပါတယ်အဂတိတရား၄ပါးမှာဒါခုကိုယ်တိုင်ကတောင်းရှိတဲ့ပုဂ္ဂိုလ်ဟာတွေကအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်ဖို့လိုပါတယ်ဒီအဂတိတရားပြငွေကြီးကြီးတို့အစင်းရောခံနိုင်ရမယ်မချမ်းသာမှုကိုလည်းခံနိုင်ရမယ်ပေါ့
လောကန်ရှင်းပါတယ်
လောကန်ရှင်းပါဦးလည်းခံနိုင်ရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့တဲ့ဒါတက်ဒီလိုဟာမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဘုရုံးကခရိုနီတို့အဂတိဆိုတာကဒါဆိုင်ရာဟိုအုတ်ချေဖွဲ့နဲ့တစ်ဖက်ကကိုယ်နေမဲ့ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကအုတ်ချေဖွဲ့ဝင်းကြီးဖွဲ့ကတုံးမအစိုးရဖွဲ့ကဒါကင်းစင်သွားမှဆိုရင်တဝက်တော့ရော့သွားတာဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရပြည်သူများရဲ့အဲတပါဝင်စောင့်ကြည့်မှုလွတ်တော်လဲစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖင်ပြအတော်ကြီးကိုညှော်နေတော့မှာပါညှော်နေလဲကျွန်တော်တို့လုတ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ရှင်
။ဒါကတော့ပြည်တော်စုဝင်ကြီးဦးတန်းမြင့်ကို VOA ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။